Al-Qaeda အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုကိုသတိထားဖို့အတွက်ကမ္ဘာတဝန်းမှာရှိတဲ့ American နိုင်ငံသားတွေကို American အစိုးရကခီးသွွားသတိပေးချက်ထုတ်ပြန်လိုက်ပါတယ်။အကြမ်းဖက်အန္တရာယ်ကိုအထူးသတိထားရမယ့်ဒေသတွေဟာအရှေ့လယ်ပိုင်းဒေသနဲ့မြောက်ပိုင်းအာဖရိကဒေသဖြစ်တယ်လို့တောက်ကြားနေမှာ American နိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။တိုက်ခိုက်မှုတွေလှုပ်လာနိုင်တဲ့ဒေသကတော့အာရေဗျကျွန်းဆွယ်ဒေသလို့လည်းဆိုပါတယ်။ဒီသတိပေးချက်ထဲမှာတိုက်ခိုက်မှုတွေကိုအခုချိန်ကစပြီးဩဂုတ်လကုန်တွင်အယ်ကိုင်ဒါနဲ့သူနဲ့ဆက်နွယ်နေတဲ့အဖွဲ့အစည်းတွေကနေအချိန်မီလှုပ်ဆောင်နိုင်တယ်လို့ဆိုပါတယ်။ဗြိတိန်နိုင်ငံကလည်းလုံခြုံရေးအခြေအနေကြောင့်ယေမန်မှာရှိတဲ့သူ့ရဲ့တန်ရုံးကိုတနင်္ဂနွေနဲ့တနင်္လာနေ့တွေမှာပိတ်ထားမယ်လို့ပြောပါတယ်။မွတ်စလင်တွေရဲ့ရမဒန်ဥပုပ်လနောက်ဆုံးရက်တွေမှာလုံခြုံရေးအတွက်အဓိကဆိုရင်တယ်လို့လည်းဆိုပါတယ်။အခုချိန်ထိအကြမ်းဖက်တိုက်ခိုက်မှုအထောက်ထားမတွေ့ရသေးပေမယ့် EU ဥရောပတမကဟာ American ရာရှိတွေနဲ့ဆက်သွယ်ပြီးလိုအပ်တဲ့အရေးယူကာကွယ်မှုတွေလှုပ်ဆောင်နေပြီလို့ဥရောပကော်မရှင်ပြောခွင့်ရ Alexandra Polak ကတောက်ကြနေမှာပြောပါတယ်။ Chatterbury နေ့ကတော့ American အစိုးရကလုံခြုံရေးအတွက်တနင်္ဂနွေနေ့မှာကမ္ဘာတစ်လောက American ကောင်စစ်ဝင်ရုံးတွေနဲ့ American တန်ရုံးတွေကိုပိတ်ထားမယ်လို့ကြေညာခဲ့တာပါ။ဒီတန်ရုံးတွေဟာပုံမှန်အတိုင်းဆိုတနင်္ဂနွေနေ့ဖွင့်နေရှိပါတယ်။မွတ်စလင်တိုင်းပြည်တွေမှာတနင်္ဂနွေနေ့ဟာရုံးဖွင့်ရဖြစ်ပေမဲ့ဒီနိုင်ငံတွေဟာကအမေရိကန်တန်ရုံးတွေနဲ့ကောင်စစ်ဝင်ရုံးတွေကိုပါပိတ်ထားမှာဖြစ်ပါတယ်။